ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတံပြန်ဖို့လက်နက်တွေအပါအဝင်ယူကရိန်းကိုပေးမယ်လို့ကတိပြုထားတဲ့လက်နက်တွေအားလုံးပေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမဟာမိတ်နိုင်ငံတွေကိုဒီနေ့တောင်းဆိုလိုက်ပါတယ်။ရုရှားတပ်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းနိုင်ငံကိုဒုံးကျည်ရာပေါင်းများစွာနဲ့တိုက်ခိုက်ခဲ့တဲ့အပြင်ဒုံးအစင်း600ကျော်နဲ့လေကြောင်းကနေဘုံး900လောက်နဲ့ကျဲချခဲ့တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားဘက်ကမနေ့ညကပစ်လိုက်တဲ့ drone 94စင်းတွေက60ကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့ပြောပါတယ်။သတင်းပတ်စင်တိုင်းရုရှားဘက်ကစစ်ပွဲတွေကိုဆက်တိုက်နေနိုင်တာဟာရုရှားစစ်တပ်ကသူတို့ရဲ့တိုက်ခိုက်ရေးအင်အားကိုဆက်ထိန်ပြီးတော့လေကြောင်းကနေအသာစီးရတာကိုအသုံးချနိုင်လာကြောင်းဖြစ်တယ်လို့လည်းဇယ်လင်စကီက Telegram ကနေပြောထားပါတယ်ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့သူတို့ကတိပြုထားတဲ့သဘောတူညီချက်တွေအတိုင်းလှုပ်ဆောင်ကြဖို့ကိုလည်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်ဝါရှင်တန်မှာကျင်းပခဲ့တဲ့ဒီ NATO မဟာမိတ်အဖွဲ့ရဲ့အစည်းအဝေးတွေမှာယူကရိန်းကိုလက်နက်တွေပေးဖို့မဟာမိတ်တွေဘက်ကကတိပြုခဲ့တာဖြစ်ပြီးတော့အဲ့မှာပေးထားတဲ့ကတိအတိုင်းအပြည့်အဝအကောင့်ထယ်မဖော်နိုင်သေးတာဖြစ်ပါတယ်ခင်ဗျာ